မေဂန်သမားရွေးကောက်ပွဲမှာနိုင်ရသူဖြစ်တဲ့ကြီးညာထားတဲ့ဂျိုးဘိုင်ဒန်ကသူ့ရဲ့ချန်ပီယံဖြစ်တဲ့အချင်းတော်ကြားလက်တွဲလုပ်ကင်လာခဲ့တဲ့ရွန်ကလိုင်းကိုသမားအင်ဂျော်အရာရှိချုပ်ဖြစ်နဲ့ခန့်ထားဖို့ရထားတဲ့အကြောင်းကြီးညာလိုက်ပါတယ်။ကလိုင်းဟာပြီးခဲ့တဲ့သမားအိုဘားမားအစိုးရလက်ထက်တုန်းကဂျိုးဘိုင်ဒန်ရဲ့ဒုသမားရုံးအရာရှိချုပ်ဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့2014ခုနှစ်ကအီဘိုလာရောဂါတိုက်ဖျက်ရေးကိုဦးဆောင်လုပ်ကင်ဖို့အဲဒီတော့ကသမားအိုဘားမားကတရားဝင်ခန့်အပ်ခဲ့သူဖြစ်ပါတယ်။ကျွန်တော်တို့အခုလိုပြဿနာရင်းနဲ့ရဆိုင်နေရတဲ့အချိန်ကျွန်တော်တို့တိုင်းပြည်ကိုပြန်စုစည်းရမယ့်အချိန်မျိုးမှာသူ့ရဲ့ကျေပြန့်တဲ့ဆိုင်တဲ့အတွေ့အကြုံတွေနဲ့နိုင်ငံရေးနဲ့ပဲအတီးတီးကလူတွေနဲ့အတူအလုံးလုံးနိုင်တဲ့ဆွမ်းရည်ကအီဗီရောရာရှိချုပ်နေရာအတွက်သူလိုချင်တဲ့အရေးချင်းအတိအကျဖြစ်တယ်လို့ဂျိုးဘိုင်ဒန်ကဗိုလ်ထုနေကသူ့ရဲ့ကြေညာချက်မှာပြောပါတယ်။ရွန်ကလိုင်းကတော့အခုလိုသူ့ကိုအီဗီရောရာရှိချုပ်ဖြစ်ခန့်အပ်တာဟာသူ့ဘဝမှာအကြီးမားဆုံးဂုဏ်ပြုခံရမှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။အမေရိကန်သမားရွေးကောက်ပွဲမှာအနိုင်ရသူဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်ဟာမနေ့ဗုဒ္ဓနေ့ကတော့အစိုးရတာဝန်လွှဲပြောင်းရယူရေးဆိုင်ရာအကြံပေးဖွဲ့ဝင်တွေနဲ့တွေ့ဆုံပါတယ်။သူ့အနေနဲ့ရှင်းနှစ်ဇန်နဝါရီလ20ရက်နေ့မှာသမ္မတအဖြစ်ကျန်းသစ္စာကျင်းပပြီးတဲ့နောက်တာဝန်လွှဲပြောင်းယူပြီးအစိုးရဖွဲ့နိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရဌာနနဲ့အေဂျင်စီတွေရဲ့လက်လောလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးလေးလာကြည့်ရှုဖို့အကြံပေးပုဂ္ဂိုလ်တော်တော်များများကိုဂျိုးဘိုင်ဒန်ကခန့်အပ်ထားပြီးဖြစ်ပါတယ်။သူ့အနေနဲ့ရေးပါတဲ့ယာတုခံမှုတချို့ကိုနိုမာ26ရက်နေ့ကျေးဇူးတော်နေ့မတိုင်ခင်ကြီးညာနိုင်လိမ့်မယ်လို့လည်းဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောထားပါတယ်ခင်ဗျာ။